အမေရိကန်သမ္မတကြီးမစ္စတာဒက်ရစ်မစ်ချယ်ကဒီနေ့အကိုရို88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာဘာအတွက်ကြောင့်လို့အကိုရို့သိရပါလဲရှင်
။အဲ့ဒါကတော့ဒီနိုင်ငံရေးအခြေအနေတစ်ခုလုံးကိုခြုံပြီးတော့သုံးသပ်ဖို့ပါပဲ။ဒီမြန်မာနိုင်ငံရေးအကြောင်းပြောကြမယ်ဆိုရင်ခြံလှပ်ထားလို့မရတဲ့အင်အားစုတွေရှိတယ်ပေါ့။အဲ့ဒီအင်အားစုတွေကတခုအနေနဲ့လာတွေ့တယ်လို့သူကဆိုပါတယ်။အဲ့တော့ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ယုံကြည်ထားတာတွေကျွန်တော်တို့ရှေ့ကိုရည်ရထားတာတွေဒါတွေကိုကျွန်တော်တို့သူ့ကိုရင်းနှီးနှီးပြောပြပါတယ်။တချို့ကိစ္စတွေမှာလည်းကျွန်တော်တို့နားမလည်တာတွေမသိရှိတဲ့ကိစ္စတွေကိုသူ့စီမှာကျွန်တော်တို့မေးမြန်းပါတယ်။သူလည်းထို့တူပါပဲ။ကျွန်တော်တို့ပြန်လည်ဝင်ခွင့်နိုင်တဲ့အချက်လက်တွေကိုသူမေးပြီးတော့နားထောင်လာမျိုးရှိပါတယ်
။ဟုတ်ကဲ့။သူ့အနေနဲ့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့။နောက်ကိုရီးယားရဲ့လှုပ်ဆောင်ချက်တွေပေါ်မှာဘယ်လိုများအကြံဉာဏ်ပြုပြောဆိုတာမျိုးရှိပါလဲရှင်
။သူကအခုဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဟိုလမ်းတွေပွင့်လာပြီပေါ့ဗျာ။ပွင့်လာပြီဆိုတဲ့အခါကျတော့နိုင်ငံတကာကနေပြီးတော့ဝင်ရောက်လာတော့မဲ့အခြေအနေအရရပေါ့။ကျွန်တော်တို့တန်တမာရေးရရစီးပွားရရနိုင်ငံရေးပြုပြင်ပြောင်းလဲရေးတွေရောပေါ့အဲ့ဒါတွေအကုန်လုံးကိုသူတဲတဲဝင်ဝင်တိလက်တိထားခြင်းနဲ့ကြိုပြီးတော့လဲမျှော်လင့်တွေးခေါ်တာမျိုးလုပ်ပါတယ်နောက်တစ်ခါအမေရိကန်အစိုးရရဲ့သဘောထားအမြင်ကိုထင်ရှားစေတဲ့အချက်လက်တွေကိုလည်းကျွန်တော်တို့ပေးပါတယ်အနည်းချက်လိုက်ရင်တော့ကျွန်တော်တို့တိုင်းပြည်အတွက်လိုအပ်နေတဲ့အခုအညီပေါ့ဗျာတခုတော့ရှိတယ်နော်ကျွန်တော်တို့ကဘယ်နိုင်ငံကြီးပေါ်မှာမှမိကိုမှာမျိုးတော့မဟုတ်ဘူးဒါတော့လုံးဝပြေးကြတယ်တကူပဲရှိတယ်မိတ်ဆွေနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်တာတွေပေါ့ဗျာကျန်းမာရေးအစပညာရေးအစပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေတွေကျွန်တော်တိုင်းပြည်မှာတကယ်လိုအပ်နေတော့မှသူတို့စီကနေထိရောက်တဲ့ကူညီပံ့ပိုးမှုတွေပေါ့ဗျာအဲ့ဒါတွေလိုပါတယ်ကျွန်တော်တို့ဒီမှာသူချင်းပညာရေးနဲ့ကျန်းမာရေးကိုကျွန်တော်တို့စိတ်အားလက်အားဟိုစိုက်ပြီးတော့ကျွန်တော်တို့ဆွေးနွေးပြကြပါတယ်ကောင်းမွန်တဲ့ဟိုအခြေရချက်တွေကိုကျွန်တော်တို့ရခဲ့ပါတယ်
အော်အမေရိကန်တက်မကြီးကနေပြီးတော့ဒီမြမအရေးအတွက်သူဘာတွေဆောင်ရွက်ပေးနိုင်မယ်လို့အကိုတို့ကတိပေးပြောဆိုတာမျိုးရှိလဲရှင
်ဒီလိုပါရေဝူရပါပဲကျွန်တော်တို့ကဟိုတစ်ခုချင်းနဲ့ပြန်ပြီးတော့ကျွန်တော်တို့ထုတ်ပြန်မှုအရာရာတိုင်းမဖြစ်နိုင်သေးဘူးကျွန်တော်တို့ရရှိထားတာတွေရှိတယ်အဲကျွန်တော်တို့ကဟိုထုတ်ပြန်ပေးရမယ့်ဟာတွေကတချို့ဟာတွေကစောနေသေးတာတွေရှိအောင်ပဲပေါ့ကျွန်တော်တို့ပြည်သူတွေကိုရောနိုင်ငံတကာရောရှင်းလင်းပွင့်လင်းတဲ့တည်င်းစကားတွေကိုကျွန်တော်တို့ပေးနေပါတယ်အခုလည်းကျွန်တော်တို့အတက်နယ်ဆုံးပေးမှာပါအဲ့ဒါကတော့မြန်မာဒီမိုကရေစီရေးမှာဆက်ပြီးတော့သွားရမယ်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုလက်ချေမပြရဘူးဆိုတာပဲဒါကဘာလို့ဆိုတော့လဲဆိုတော့ကျွန်တော်တို့ဒီမှာဒီမိုကရေစီနဲ့လူ့ခွင့်ရေးတွေကိုပို့ပြီးတော့တိုးပွားလာဖို့လူတွေကြင်သားရလာဖို့ပါဝင်ဆောင်ရွက်နိုင်ခွင့်ရှိဖို့အာဏာဟိုလက်ရှိတာဝန်ထားလူတွေကလည်းခွင့်ပြုပေးနိုင်ဖို့ရဲရဲတင်းတင်းတယောက်နဲ့တယောက်ရုံရုံကြည်ကြည်နဲ့အလုပ်လုပ်လို့ရအောင်ပေါ့လေအဲ့ဒါတွေဆွေးနွေးပါတယ်ဝင်လာမဲ့နိုင်ငံတကာအသီးသီးကိုလည်းကျွန်တော်တို့ကြိုပြီးတော့ပြောထားတယ်ကျွန်တော်တို့တိုင်းပြည်အရေးကြီးတဲ့ပြုပြင်ပြောင်းလဲရေးတွေကိုအားလုံးပူဆိုင်ပါကြည်ပါရဲ့တခုတည်းကိုမကြည့်ပါနဲ့အဲ့ဒီတရင်စကားကိုတော့ကျွန်တော်အားလုံးပါပါတယ်
ဟုတ်ကဲ့ကိုမင်းကိုနိုင်ကိုကျေးဇူးတင်ပါတယ်ရှင်